လေဗရန်မျိုးကဒီပေမကျောင်းသားတပိတ်ကိုအာနာပိုင်နေဘက်ကရဲရဲအတုံးအကျန်းဖက်ဖြုတ်ခွဲပြီးတဲ့နောက်တာယာဝတီကျင်းတောင်တဲမှာထိန်းသိမ်းခံထားရတဲ့သူတွေကအရက်သားအယောက်20ဒီကနေ့ပြန်လွှတ်ပေးလိုက်ပါတယ်ပြည်မှုဆိုင်ရာဥပဒေကျင့်ထုံးပုံမှန်136ရာအမှုမခိုင်လုံတဲ့အတွက်သူတို့ကိုပြန်လွှတ်ပေးလိုက်တာလို့ရှင်းနေကပြောပါတယ်အပြည့်အစုံကိုတော့ထိုင်းနိုင်ငံအခြေစိုက်
ပြီးခဲ့တဲ့မတ်လ10ရက်နေ့ကလက်ဗရန်မြို့မှာဖမ်းဆီးထိန်းသိမ်းခံရတဲ့ကျောင်းသားနဲ့အရက်သားတရာကျော်ကိုအစိုးရကထိန်းသိမ်းထားရတာကနေပြီးခဲ့တဲ့ပတ်တုန်းကတော့မီဒီယာသမားတွေပါဝင်ကျောင်းသား30ခန့်ကိုပြန်လွှတ်ပေးခဲ့ပါတယ်အခုခါမှာတော့အရက်သား20ကိုပြန်လွှတ်ပေးခဲ့ကြောင်းလူမြောက်လာသူတွေကိုအကူအညီပေးနေတဲ့ဒေသခံတအူးကပြောပြပါတယ်သူတို့ကိုမြို့ပေါ်တော့မိဘတွေခေါ်လိုက်တယ်လွှတ ူရအဲ့ဒီမှာအသက်မတည်သေးတဲ့တယောက်ပါတယ်အဲ့ဒီဟာကသူတို့ကအဲ့ဒီရုပ်ထုတ်လာတယ်ဥပမာသူတို့ကားနဲ့ထုတ်လာတယ်ပေါ့ထုတ်လာပြီးတော့ခင်ရဲရုံကိုရောက်သွားတယ်ခင်ရဲရုံရောက်သွားတော့ခင်ရဲရုံကအခမ်းအနားနဲ့သူတို့ကိုစကားပြောပြီးဆွတ်တယ်ပေါ့ရဲလုံထုံလုံလေးက169ရာစုလက်မထိုးပြီးလွတ်လိုက်ပြီ
ပြန်လည်လွတ်မြောက်လာသူတွေကိုပြစ်မှုဆိုင်ရာကျင့်သုံးဥပဒေပုံမှန်169ရာပြန်လွတ်ပေးခဲ့တာဟာအမှုဆွဲတင်ဖို့အတွက်ခိုင်လုံတဲ့အချက်လက်တွေမရှိတာကြောင့်ပြန်လွတ်ပေးတာဖြစ်ကြောင်းဒီပုံမှန်အရเจ้าသားအားလုံးကိုပြန်လွတ်ပေးခြင်းရင်လဲပြန်လွတ်ပေးလို့ရနိုင်ကြောင်းပြည်မျိုးကလူ့အခွင့်အရေးရှေ့နေဦးမြင့်အေးကလည်းဆိုပါတယ
်ဟုတ်ကဲ့လူစစ်စေးပြီးတော့အမှုမတင်နိုင်တဲ့အတွက်ရဲရနေပြီးတော့လွတ်ပေးလိုက်တယ်ဟိုသူစစ်စေးနဲ့သူကမခိုင်လုံဘူးပေါ့ဆိုပြီးတော့လွတ်လိုက်မနက်ကအကြာနဲ့လူအားလုံးကလည်းမနက်ကကျွန်တော်လည်းသွားမှာဟုတ်ကနေ့လာတော့မိဆက်ဆွဲသွားလိမ့်မယ်ဒီစားတယ်ဒီပုံမှန်အကျဉ်းဆုံးပုံမှန်လို့ခေါ်တယ်ပြင်းပြဆိုင်ကျဉ်းဆုံးဒီပုံမှန်အရသူစစ်သေးတယ်မခိုင်လုံမှုတွေအကောင်းဆုံးရလို့ရတယ်ဥပဒေအရတရားမှုဒီခုမှမဟုတ်တရားမှုလူသားမှုဒါမှုအားလုံးလည်းသူစစ်သေးလို့မခိုင်လုံဘူးဆိုလို့ရှိရင်ဇမန်ကြီးနှစ်ပတ်ပေါ့ကိုကြီးမလက်ပါဇမန်ကြီးနှစ်ပတ်ဆွေးနွေးနှစ်ပတ်အောက်ပိုင်းမှာလုပ်လို့ရတယ
်ကျန်တဲ့ចောင်းသားနဲ့အရက်သားတွေကိုပုံမှန်5ခုနဲ့တရားဆွဲဆိုထားတဲ့အတွက်မတ်လ25ရက်နေ့မှာတော့လေဗရန်မြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးမယ်လို့သိရပါတယ်။ចောင်းသားတွေကိုအာဏာပိုင်တွေကအကြမ်းဖက်ရိုက်နှက်ခဲ့မှုတွေအတွက်ចောင်းသားနဲ့ဝင်းရံအင်အားစုတွေဘက်ကနေအမှုဖွင့်လိုက်ပါဆောင်ရွက်ပေးမယ်ရှိနေများလဲ။မနက်ဖြန်မှာတရားရုံးကိုတွားရောက်ကြမယ်လို့ဆိုပါတယ်။လက်ရှိမှာတော့ယမန်ယူထားတဲ့ကာလဖြစ်ပြီးရှိနေများနဲ့ဆွဆွဲခံနိုင်ရတဲ့ចောင်းသားတွေကတော့တွေ့ဆုံခွင့်မရသေးပါဘူး။မနက်ဖြန်မှာလေဗရန်တရားရုံးကိုရုံးထုတ်စစ်ဆေးမယ်လို့သိရှိရပေမဲ့မိသားစုတွေကိုတော့အကြောင်းကြားတာမျိုးတွေမရှိသေးဘူးဆိုပြီးမိသားစုတွေကဆိုပါတယ်ဖန်ဆီးခံထားရတဲ့သူတွေကတချို့ဟာရိုက်နဲ့ခံထားရတဲ့ဒဏ်တွေကြောင့်ဥပေါင်းနဲ့မျက်စိတွေမှာထိခိုက်ထားပြီးအပြင်မှာဆေးကုသခွင့်ရနိုင်ဖို့အတွက်မိသားစုတွေကမျှော်လင့်နေကြပါတယ်အမျိုးသားပညာရေးဥပဒေကိုပြန်လည်ပြင်ဆင်နိုင်ရေးတောင်းဆိုနေကြတဲ့ចောင်းသားတွေနဲ့အစိုးရကြားမှာ၄ဖွဲ့ဆိုင်ဆွေးနွေးပွဲတွေဖြစ်လာခဲ့ပေမဲ့ဆွေးနွေးပွဲတွေကသဘောတူညီချက်တွေကိုအစိုးရဘက်ကချိုးဖောက်ပြီးအကြမ်းဖက်ရိုက်နဲ့ဖမ်းဆီးခဲ့တာဖြစ်ကြောင်းចောင်းသားတွေဘက်ကဆိုပါတယ်အစိုးရကတော့တပိတ်မောက်ចောင်းသားတွေကိုတပိတ်လှန်ပေးဖို့တောင်းဆိုခဲ့ပြီးရန်ကုန်ကိုဝင်ရောက်မယ်ဆိုရင်တည်ဆဲဥပဒေအရအရေးယူမယ်ဆိုပြီးပြောဆိုခဲ့တာပါရန်ကုန်ကမဝင်ရောက်ခင်လေဗရန်မြို့မှာရောက်ရှိနေတဲ့ចောင်းသားတပိတ်စစ်ကြောင်းကိုလည်းအာနာပိုင်တွေကတပတ်ကြော်ကြာတားဆီးခဲ့တာပါဒီနောက်မှာတော့ဆွေးနွေးညှိနှိုင်းနေတဲ့အချိန်မှာပဲကျောင်းသားနဲ့ဝင်းရံအင်အားစုတွေဒေသခံတွေသတင်းသမားတွေကိုပါအာနာပိုင်တွေကရိုက်နဲ့ဖမ်းဆီးခဲ့တာကြောင့်တီဝင်းကအင်အားစုတွေနိုင်ငံတကာအစိုးရတွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကမြန်မာအစိုးရကိုပြစ်တင်ဝေဖန်နေကြပါတယ်ရှင်